ော်ဥက္ကဋ္ဌတွေဟာအကြောင်းမျိုးမျိုးကြောင့်လက်လက်နေတဲ့မဲဆန္ဒနယ်မြေတွေအတွက်ကိုယ်စားလှယ်တွေကိုပြန်လည်ရွေးကောက်ဖို့ရွေးကောက်ပွဲကော်မရှင်ကိုအမိစင်းပေးသွင်းတဲ့အခါရွေးကောက်ပွဲကော်မရှင်က6လအတွင်းအဲ့ဒီမဲဆန္ဒနယ်မြေတွေမှာကြားပြတ်ရွေးကောက်ပွဲတွေကျင်းပပေးရမှာဖြစ်တယ်လို့အရင်ကပြဌာန်းထားပါတယ်ဒီနေ့တင်သွင်းတဲ့ပြင်ဆင်ချက်ဥပဒေချမ်းတွေမှာလွှတ်တော်သက်တမ်း9နှစ်အတွင်းပထမဆုံးနှစ်နဲ့နောက်ဆုံးနှစ်တွေမှာဂျားပြတ်ရွေးကောက်ပွဲတွေမကျင်းပဘဲဂျားကာလ3နှစ်အတွင်းမှာသာကျင်းပမယ်ဆိုပြီးပြင်ဆင်ထားတာဖြစ်ပါတယ်ကော်မရှင်အနေနဲ့လက်တွေ့ဆောင်ရွက်တဲ့အခါအဆင်ပြေနိုင်မှုအတွက်အခုလိုပြင်ဆင်လိုက်တာဖြစ်နိုင်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကပြောပါတယ်
လက်တွေ့မှာဒီအလုပ်တွေများတာဟိုနည်းနည်းထိတ်နေဖြစ်နေဥပမာရွေးကောက်ပွဲကော်မရှင်ကလည်းအခုမှစပြီးတော့ထလိုက်တာလေဟောင်းတွေကမရှိတော့ဘူးဆိုတဲ့အခါကျတော့ဒီလွှတ်တော်ဥက္ကဋ္ဌကတော့ဒီအုပ်ချုပ်ရေးဘိုင်းကိုပြောင်းသွားတဲ့လူမတော်တဆကွယ်လွန်သွားတဲ့လူအဲ့လိုမျိုးလေးရှိလို့ရှိရင်တော့သူကတော့အကြောင်းကြားရမှာပေါ့အကြောင်းကြားတဲ့အခါကျတော့6လအတွင်းဆိုတော့အရန်ကတ်နေမယ်လို့ကျွန်တော်ထင်တယ်နောက်တစ်နှစ်အတွင်းဆိုတဲ့အခါကျတော့နည်းနည်းပြင်ဆင်ချင်းရတာပေါ့
ရွေးကောက်ပွဲကော်မရှင်ကတင်ပြတဲ့ဥပဒေချမ်းကိုဥပဒေချမ်းကော်မတီကပြင်ဆင်ရမှာလွှတ်တော်သက်တမ်းပထမဆုံးနှစ်မှာလွှတ်တော်ဥက္ကဋ္ဌတွေကလေးလက်နေရာတွေအတွက်ရွေးကောက်ပွဲကော်မရှင်ထံတင်ပြပြီးတဲ့နောက်တစ်နှစ်အတွင်းကြားဖြတ်ရွေးကောက်ပွဲတွေကျင်းပပေးရမှာဖြစ်တယ်လို့ပါရှိပါတယ်ဒုတိယနှစ်တတိယနှစ်နဲ့သတုဌနှစ်တွေမှာတော့လွှတ်တော်ဥက္ကဋ္ဌတွေကလေးလက်နေရာတွေအတွက်ရွေးကောက်ပွဲကော်မရှင်ထံအကြောင်းကြားပြီး6လအတွင်းမှာကြားဖြတ်ရွေးကောက်ပွဲတွေကိုကျင်းပပေးရမယ်လို့ပြင်ဆင်ထားတာဖြစ်ပါတယ်အဲ့ဒီပြင်ဆင်ထားတဲ့ဥပဒေချမ်းတွေကိုလွှတ်တော်မှာဆွေးနွေးတဲ့အခါဂျားပြတ်ရွေးကောက်ပွဲတွေကိုဘယ်နှကြိမ်ကျင်းပခွင့်ရှိမလဲဆိုတာတိကျပြထမ်းပေးဖို့ဝင်ရောက်ဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
ကြောင်နေမှာနောက်ဆုံးထားပြီးတော့ဥပဒေပြင်ဆင်တင်ဖို့အရှင်ပေးထားပါတယ်ပထမနှစ်နဲ့ဒုတိယနှစ်တတိယနှစ်အဲ့ဒီကြားကာလမှာပြန်ကြိမ်လုပ်မလဲတိကျကြရကျွန်တော်တို့ပြထမ်းပေးဖို့ဆိုတယ်အဲ့ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးချက်တွေတင်ပြမှာလို့စဉ်းစားထားပါတယ
်အထွေထွေရွေးကောက်ပွဲမှာရွေးကောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်တွေဟာနိုင်ငံတော်သမ္မတဒုတိယသမ္မတပြည်ထောင်စုအဆင့်ဝင်ကြီးနေရာတွေပြည်ထောင်စုအဆင့်အဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်ရမယ်ဆိုရင်အဲ့ဒီကိုယ်စားလှယ်တွေဟာကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ရမှာဖြစ်ပါတယ်ဂျားဖြတ်ရွေးကောက်ပွဲတွေကျင်းပတဲ့အခါ2015အထွေထွေရွေးကောက်ပွဲကျင်းပစဉ်ကနယ်မြေအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ပဲခြံထားခဲ့ရတဲ့နေရာတွေကိုထည့်သွင်းစဉ်းစားပေးဖို့လိုအပ်တယ်လို့တည်သူလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကပြောပါတယ်
ရေကောက်ပွဲမလုပ်ဖြစ်တဲ့ဒေတာတွေကိုပြန်ပြီးတော့ရေကောက်ပွဲလုပ်ပေးဖို့လိုအပ်မယ်လို့ထင်ပါတယ်။အဲ့အတွက်လည်းပဲကျွန်တော်တို့ပါတီအနေနဲ့ကြိုတင်ပြင်ဆင်ထားတာတွေတော့ရှိပါတယ်။ပြန်လည်ပြီးဝင်ရောက်ရေကောက်ခံနိုင်ဖို့ပေါ့။အဲ့တော့တကယ်လို့ကျားတဲ့ရေကောက်ပွဲမှာလွတ်တော်ကလစ်လက်ထားတဲ့နေရာကိုပဲရွေးပြီးတော့မကျင်းပဖြစ်တဲ့နေရာတွေမရွေးဘူးဆိုရင်တော့ဒီနေထဲမှာရရှိရမယ်လွတ်တော်နေရာအတွက်လည်းကျွန်တော်တို့လက်နာဆုံးဆုံးနဲ့ရှာဖြစ်တာပေါ့။
တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာတော့ဝင်ကြီးချုပ်နဲ့ဝင်ကြီးတွေအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုယ်စားလှယ်တွေဟာလွတ်တော်ကိုယ်စားလှယ်အဖြစ်ကနေနောက်ထွက်ဖို့မလိုပဲကိုယ်စားလှယ်တာဝန်မှာပူးတွဲထမ်းဆောင်နိုင်တာဖြစ်တဲ့အတွက်အစားထိုးရွေးချယ်ဖို့မလိုအပ်ပါဘူး2015အထွေထွေရွေးကောက်ပွဲပြီးနောက်ပိုင်းအစိုးရဖွဲ့စည်းပြီးအခြေအနေအရရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေတဲကဒေါအောင်ဆန်းစုကြည်ဦးဟင်နရီဘန်တီယူအစရှိတဲ့လွှတ်တော်ကိုယ်စားလှယ်ဆယ်ဦးခန့်ဟာပြည်ထောင်စုအဆင့်တာဝန်တွေကိုထမ်းဆောင်နေရပြီးအဲ့ဒီနေရာတွေအတွက်လွှတ်တော်ကိုယ်စားလှယ်တွေအစားထိုးပြန်လည်ရွေးချယ်ဖို့လိုအပ်နေတာဖြစ်ပါတယ်ရှင်